This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဇန်နဝါရီလ26ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါတော့မယ်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇန်နဝါရီလ26ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ဗမောအခြေစိုက်8006တန်ချက်ကတိုင်ရင်းကိုအပိသက်သိမ့်ပိုင်နိုင်ခဲ့ပြီးတန်ချက်ကရင်9စီရရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဗမောမြို့မှာရှိတဲ့အမှတ် 8006 တန်ချက်ကတိုင်ရင်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကအပိသက်သိမ်းပိုင်နိုင်ခဲ့ရမှာတန်ချက်ကရင်9စီသိမ်းစီရရှိခဲ့တယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်ဇန်နဝါရီလ25ရက်မွန်လွယ် 3:45 မိနစ်မှာသိမ်းပိုင်နိုင်ခဲ့တာလို့ရှေ့တန်းတောင်ဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီး KIA သတင်းပြန်ကြားရေးဌာနကလည်းညပိုင်းမှာကချင်ဘာသာနဲ့ထုတ်ပြန်ခဲ့ပြီးတန်ချက်ကရင်9စီသိမ်းစီရရှိခဲ့တာကိုအတည်ပြုထားပါတယ်ဒါပြင်စကခ21နဲ့ခလာရ49ပါဝင်ဗမောမျိုးကလက်ကျန်စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်သိမ်းပိုက်မယ်လို့အသိပေးထားပါတယ်။တစ်ဆက်တည်းမှာပဲစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေ drone နဲ့ဘုံကျဲတိုက်ခိုက်တာတွေအဆက်မပြတ်ပြုလုပ်နေတယ်လို့ဆိုပါတယ်။မုံရွာခြေစိုက်အမှတ် 82 တန်းချက်ကစစ်စင်ရေးဌာနချုပ်လက်အောက်ခံအမှတ် 8006 တန်းချက်ကတိုင်ရင်ဗမောကို KIA ပူးပေါင်းတပ်ကဇန်နဝါရီလ24ရက်ကလေးကဝင်ရောက်စီးနင်းနိုင်ခဲ့ပြီးတန်းချက်ကရင်၄စီသိမ်းပိုက်ရနိုင်ခဲ့ကမနေ့ကဇန်နဝါရီလ25ရက်နေ့ညနေ4:00ခန့်မှာတော့ KIA နဲ့ပူးပေါင်းတပ်တွေကတန်ချက်ကတိုင်ရင်ကိုအပိသက်သိမ်းပိုက်နိုင်ခဲ့ပြီးတန်ချက်ကရင်စုစုပေါင်း9စီးရရှိခဲ့တာလို့ဒေသသတင်းရင်းမြစ်ကရှင်းပြပါဗျ။ KIA နဲ့ပူးပေါင်းတပ်တွေဟာ2024ဒီဇင်ဘာလဇန်ကလေးကဗမောမျိုးသိန်းတိုက်ပွဲဆင်နွှဲနေခဲ့တာဖြစ်ပြီးရက်ပေါင်း50ကျော်ကြာတဲ့အထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါလေခင်ဗျာ။ကုဆလပီတင်ဆက်ပေးမယ့်စီရီးသတင်းကတော့ဝမ်ဘော်ကနေထွက်လာတဲ့ဂျင်းနီတဲ့ရင်နှန်းကိုမြင်းမူမှာမိုင်းဆွဲတိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့ဝမ်ဘော်ကုမ္ပဏီကထွက်လာတဲ့ဂျင်းနီတဲ့ရင်နှန်းကိုမြင်းမူမြို့နဲ့ဝမ်ပြည်ရွာချမ်းမှာမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား4ဦးသေဆုံးသွားတယ်လို့ Dot Killers People's Defense Force မြင်းမူ DKPDF MMU တပ်ဖွဲ့ကပြောပါတယ်။ဂျင်းနီတဲ့ကောင်းတွေနဲ့အကြမ်းဖက်စစ်သားတွေပါတဲ့ရင်နှန်းကိုမြင်းမူမြို့နဲ့မုံရွာမန္တလေးလမ်းပိုင်းမှာမနေ့ကဇန်နဝါရီလ25ရက်နေ့လယ်12နာရီခွဲကမှ၃ချိန်မိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မုံရွာဘက်ကနေစကိုင်းဘက်သွားတဲ့ဂျင်းနီတင်ကားစစ်သားတွေပါတဲ့ကားနဲ့ဂျမ်းမာကားတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးဂျင်းနီတင်ကားတွေမိုင်းနှလုံးနဲ့တိုက်ခိုက်ခဲ့ရမှာကားကိုထိသွားတဲ့အတွက်ဒဏ်ရာရသွားတဲ့သူတွေရှိတယ်လို့သိရပါတယ်။အဲဒီနောက်ဂျမ်းမာကားကိုဒုတိယချိန်မိုင်းဆွဲရမှာလဲထပ်ထိသွားခဲ့ပြီးစစ်သားတွေပါတဲ့ကားကိုနောက်တစ်ချိန်ထပ်ဆွဲရမှာတော့ထိထိမိမိဆွဲလိုက်နိုင်တာကြောင့်သေဆုံးဒဏ်ရာရတာတွေဖြစ်သွားတာလို့ DKPDU MMU တပ်ဖွဲ့ကအသိပေးပါတယ်။စစ်သားတွေပါတဲ့ကားမိုင်းဆွဲပြီးချိန်မှာအကြမ်းဖက်စစ်သားတွေဘက်ကလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်ခဲ့ပြီးသေဆုံးသူတွေနဲ့လူနာတွေကိုမြင်းမှုမျိုးတွေကနေကား၃စီးနဲ့လာတဲ့သွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကို Dot Killers People Defense Force မြင်းမှု DKPDF MMU တပ်ဖွဲ့ကရဲဘော်တွေလုံဆောင်ခဲ့တာဖြစ်ပြီးအကြမ်းဖက်စစ်သားတွေဘက်ကလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်ခဲ့ပေမယ့်ဤသူကာကွယ်တပ်ဖွဲ့ဝင်တွေအထိကဲမရှိဘူးလို့သိရပါတယ်။ဝမ်ဘောင်ကုမ္ပဏီကထွက်လာတဲ့ဂျင်းနီတွဲက46စီးနဲ့စစ်ကောင်စီစစ်ကား8စီးပါတဲ့ကားတန်းဟာအရင်နေ့မနက်7နာရီဝန်းကျင်မှာမုံရွာချောင်းဦးလမ်းပိုက်မှာမုံရွာမြို့နယ်ပကဖပောက်ခွဲရေးဖွဲ့ Area 71 PDF မုံရွာနယ်စီမချာလမ်းနဲ့ကြီးတက်ဖွဲ့ကမြင်းဒီ KMN အဖွဲ့တို့ရဲ့မိုင်းဆွဲတိုက်ခိုက်တာကိုလည်းခံခဲ့ရပါသေးတယ်။အ အခုလိုကျမ်းပတ်စစ်သားတွေနဲ့ဂျင်းနီတင်ကားတွေမိုင်းဆွဲတိုက်ခိုက်ခံထားရတာကြောင့်မိသူလူတို့အနေနဲ့မုံရွာမန္တလေးလမ်းပိုင်းကိုအသုံးပြုသွားလာမယ်ဆိုရင်သတိပြုသွားလာကြဖို့နဲ့စစ်ကောင်စီတပ်ဖွဲ့တွေအနီးသွားလာတာမျိုးမလုပ်ကြဖို့တော်လိုင်းတပ်ဖွဲ့တွေကအသိပေးပြောဆိုထားပါတယ်ခင်ဗျာ
။အခုတခါမိသူစစ်မှုထမ်းအဖြစ်စုဆောင်းခံရတဲ့စစ်ကောင်စီတပ်သား9ဦး KNDF ထံခိုးလုံဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အကြမ်းမဲ့စစ်ကောင်စီကပြည်သူစစ်မှုထမ်းအဖြစ်အတင်းအဓမ္မစုဆောင်းခြင်းခံရပြီးဂျင်းနီပြည်တွင်းကရှည်တန်းစစ်စင်နေရာတွေမှာပို့ဆောင်ခြင်းခံရတဲ့စစ်ကောင်စီတပ်သား9ဦးKNDF တိုင်းရင်အသီးသီးကိုထွက်ပြေးခိုးလုံလာခဲ့တယ်လို့ KNDF ဘိုဟိုကဒီကနေ့ဇန်နဝါရီလ26ရက်မှာထုတ်ပြန်ပါတယ်။လွိုင်ကော်မြို့ပြင်မှာရှိတဲ့ကင်းစကန်တခုကလက်နက်မဲ့ထွက်ပြေးလာတဲ့ခမာရ430တိုင်းရင်မှတပ်သား3ဦးဟာဇန်နဝါရီလ19ရက်နေ့မှာ KNDF ထံရောက်ရှိခိုးလုံလာခဲ့တဲ့အတွက်ကောင်းမွန်စွာထိမ့်သိမ်းဆောင်ရှောက်ထားတယ်လို့ဆိုပါတယ်။လွိုင်လင်းလင်းမြို့ပြင်ဒီဇယ်ကားကင်းစကန်တခုကနေထွက်ပြေးလာတဲ့ခရယ249တပ်ကတပ်သား4ဦးကတော့MA3 3လက် MA1 တလက်တို့နဲ့အတူဇန်နဝါရီလ23ရက်နေ့မှာ KNDF တိုင်းရင်အသီးသီးကိုရောက်ရှိခိုးလုံလာခဲ့တာလို့အသိပေးပါတယ်။ GNI မျိုးသားများကာကွယ်ရေးတပ် KNDF ထံထွက်ပြေးခိုးလုံလာခဲ့တဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေဟာစစ်မှုထမ်းဖို့စံနှုန်းမရှိဘဲစစ်ကောင်စီရဲ့ပေါ်တာဆွဲခံရတာအတင်းအဓမ္မစုဆောင်းခြင်းခံရသူတွေဖြစ်ကြပြီးရှေ့တန်းစစ်စင်ရင်တွင်ထွက်ပြေးခိုးလုံလာခဲ့တာလို့ KNDF ဘဟုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီတပ်သားတွေအဖြစ်ကြန့်ရှိနေတဲ့တပ်ဖွဲ့များအနေနဲ့စစ်အာဏာရှင်လူတစုရဲ့အကျိုးစီးပွားအတွက်ယက်တီနေမဲ့အစားစစ်ကောင်စီတပ်သားဘဝကနေအချိန်မီဆွန့်ခွာပြီးမိသူလူလူထံခိုးလုံကဂုံတိတ်ခါရှိစွာရှင်သန်ကြဖို့ KNDF ဘဟုသတင်းနဲ့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်ခင်ဗျာအခုဆက်လက်ပြီးရီဒါရှိအိုးမြေဒူးရွာမှာတက်ဆွဲထားတဲ့စစ်တပ်ကိုတိုက်ခိုက်မှုစစ်သား၄ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဘကိုးတိုင်းရီဒါရှိမြို့နယ်အိုးမြေဒူးကျေးရွာမှာတက်ဆွဲထားတဲ့စစ်တပ်ကိုတော်လိုင်းတပ်တွေနှစ်ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား၄ဦးသေဆုံးသွားတယ်လို့ကီကူစစ်ကြောင်းကပြောပါတယ်။ရီရာရှင်မြို့နယ်စစ်တောင်းမြေရှိဘက်ကမ်းမှာရှိတဲ့အိုးမြေတူကျေးရွာမှာအင်အား90ခန်းနဲ့တက်ဆွဲထားတဲ့ချမ်ပတ်စစ်တပ်စစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေဇန်နဝါရီလ23ရက်မနက်7နာရီကအချိန်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာမိနစ်30ခန်းကြာတိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။အဲဒီချမ်ပတ်စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းပူပေါင်းတပ်ဖွဲ့ဟာဇန်နဝါရီလ19ရက်နေ့ကလေးကတိုက်ခတ်ခဲ့သေးပြီးတိုက်ခတ်မှု2ချိန်မှာအချမ်ပတ်စစ်သား4ဦးသေဆုံးက9ဦးထိခိုက်ဒဏ်ရာရသွားတယ်လို့သိရပါတယ်။ဒီတက်ခတ်မှုတွေကိုစစ်တောင်းမြေဝန်းရေရာရှိပူပေါင်းစစ်စင်ရေးဖွဲ့နဲ့တူကီကူစစ်ကြောင်းကရဲဘော်တွေပဝင်တက်ခတ်ခဲ့တာဖြစ်ပြီးတော်လိုင်းပူပေါင်းတက်ဖွဲ့တွေဘက်ကထိခိုက်မှုမရှိဘူးလို့လည်းသိရပါတယ်။ရေရာရှိမြို့နယ်စစ်တောင်းမြေရှိချမ်းမှာရှိတဲ့အချမ်းပတ်စစ်ကောင်စီတပ်သားတွေကိုတော်လိုင်းပူပေါင်းတက်ဖွဲ့တွေအချိန်မရွေးဝင်ရောက်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်မိသူလူတို့အနေနဲ့လုံခြုံရေးအသည့်သတိနဲ့နေထိုင်ပေးကြဖို့မေတ္တာရပ်ခံထားပါတယ်ခင်ဗျာ
။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ရပြီမှာတော့ဆက်လက်ပြီးပြည်ရင်းသတင်းများကိုကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ26ရက် Radio NUG ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမောင်ပါ။လူစိတ်ပြောင်းနေတဲ့ဂျမတ်စစ်ကောင်စီနဲ့လက်တွဲနေသူထောက်ခံအားပေးနေသူတွေအနေနဲ့မိမိတို့လုပ်ရက်တွေရက်တန်းကရကြဖို့ NUG ဂျမတ်ဝန်ကြီးဌာနတိုက်တွန်းတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။လူစိတ်ပြောင်းနေတဲ့ဂျမတ်စစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်နေသူတွေနဲ့ထောက်ခံအားပေးနေသူများအနေနဲ့မိမိတို့လောက်ရက်တွေကိုရက်တန်းကရက်ချဖို့မြို့သားညီညွတ်အစိုးရ NUG ဂျမိုင်းဝန်ကြီးဌာနကလေးနဲ့တိုက်တွန်းလိုက်ပါတယ်။ဒီအောင်စုသမရမြန်မာနိုင်ငံတော်မြို့သားညီညွတ်အစိုးရအဖွဲ့ဂျမိုင်းဝန်ကြီးဌာနကဒီကနေ့ဇန်နဝါရီ26ရက်မှာထုတ်ပြန်ကြေညာချက်အမှတ်3မြင်းဆောင်2025နဲ့တိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။ဂျမတ်စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိဘဲကြောင်မဲပြည်သူစေယုံကိုဇန်နဝါရီ25ရက်နေ့ကဒီကြောင်ကနေပုံကျဲတိုက်ခိုက်ခဲ့တာ ਨੇ ဇန်နဝါရီ22ရက်နေ့ကဖန်မြွတ်နဲ့ဟာတလက်ချင်းနဲ့အုပ်စုဖလန်တောင်ဆေးရုံကိုပုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခုလိုတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကြောင်မဲပြည်သူဆေးရုံကိုတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာစီရမ်သူနာပြုဆီယာမကြီးတဦးစီရမ်ရုံးဝင်နှံတဦးနဲ့ရဲသားတဦးကြာဆုံးခဲ့ပြီးဆေးရုံဝင်နှံများစီရမ်ကျန်းမာရေးဝင်နှံများလူနာများပါဝင်ရဲသား20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောင်မဲပြည်သူဆေးရုံတစ်ခုလုံးထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ဖန်မြွနယ်ဟန်ဒလက်ကျင်းနယ်အုပ်စုဖလန်တောင်ဆေးရုံကိုဒီကြောင်ကနေပုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်မှာတော့ဆေးရုံထိခိုက်ပျက်စီးခဲ့ပြီးဂျမိုင်းဝန်ထမ်းတွေနဲ့လူနာတွေချိန်မီရှောင်တိန်နိုင်ခဲ့တဲ့အတွက်အသက်ဘေးကကင်းလွတ်ခဲ့ရတယ်လို့သိရပါတယ်။ဂျမတ်စစ်ကောင်စီဟာလူဘလူဝါဒကိုင်းဆွဲထားတဲ့ဆီယနာရှင်ပြည်ပြည်လေးနှစ်တာကာလအတွင်းဆေးရုံဆေးကန်းတွေနဲ့ဂျမိုင်းကန္နာပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဟာဂျီနီဗာကွန်ဗင်းရှင်းကမ္ဘာကူလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေတာလို့ဆိုပါတယ်။ မြို့သားညီညွတ်ရေးအစိုးရဂျမိုင်းဝန်ကြီးဌာနအနေနဲ့စောင့်ဆောင်သွားတဲ့ CDM ဂျမိုင်းဝန်ထမ်းများပြည်သူများရဲ့မိသားစုတွေနဲ့ထပ်တူအထူးကြေကွဲဝမ်းနေရပြီးမိမိတို့တက်ကိုပဓာနမထားပဲပြည်သူဂျမိုင်းရဲ့ဆောင်ရှားမှုလုပ်ငန်းတွေကိုတက်ဆွန့်ကြိုးပမ်းဆောင်ရွက်နေတဲ့ဂျမိုင်းဝန်ထမ်းများဒေသခံပြည်သူများနဲ့အတူခိုင်မာစွာလက်တွဲရပ်တည်ပြီးဂျမစကောင်စီရဲ့အကြမ်းဖက်လို့ရတဲ့ကိုပြင်းပြင်းထန်ထန်ရှုံချထားပါတယ်။ဒါအပြင်ဝန်ကြီးဌာနအနေနဲ့တင်ဆောင်ထိခိုက်ခဲ့ရတဲ့ဂျမိုင်းဝန်ထမ်းတွေနဲ့ပြည်သူတွေအတွက်တရားမျှတမှုရအောင်ဆောင်ကျဉ်းသွားမှာဖြစ်ပြီးဂျမစကောင်စီနဲ့လက်ပါစီကြက်ရပါတွေကိုတရားဥပဒေအရပြင်းထန်စွာအေးအေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့ဂျမိုင်းကဏ္ဍနဲ့ပြည်မဲ့ပြည်သူတွေပေါ်ဂျမစကောင်စီကလေကြောင်းကတိုက်ခိုက်တာဆရာစုမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာအနေနဲ့လက်လျူရှုမထားပဲဖြစ်နိုင်သမျှနီလန်းတွေနဲ့မြန်ဆန်ထိရောက်စွာတားဆီးရေးယူပြီးထိခိုက်ခံစားနေရတဲ့မြန်မာပြည်သူတွေဘက်ကစာနာရည်တည်ပြီးတိုက်တွန်းထားပါတယ်။မြို့သားညီညွတ်အစိုးရဂျမိုင်းဝန်ကြီးဌာနမှအခက်အခဲတွေစိန်ခေါ်မှုတွေရှိနေပေမဲ့သူရဲကောင်းဂျမိုင်းဝန်ထမ်းများ၊တိုင်းရင်းသားအဖွဲ့အစည်းများ၊ဒေသခံအဖွဲ့အစည်းများပြည်သူများနဲ့လက်တွဲပြီးပြည်သူဂျမိုင်းဆောင်ရှောက်မှုလုပ်ငန်းတွေကိုအစွမ်းကုန်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံမှာဆရာသာရှင်စနစ်အပြီးတိုင်ချုပ်ငင်ပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးပေါ်ထွန်းလာတဲ့အထိတိုင်းသားပြည်သူတရားလုံးနဲ့အတူဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းဂရုသစ္စာပြုထားပါတယ်ရှင်။ဒီကြောင့်တိုက်ခိုက်ခံရမှုကြောင့်ဂျမိုင်းဝန်ဆောင်မှုလုပ်ငန်းမှာအခက်အခဲတွေနဲ့ရင်ဆိုင်နေရဆုံးရှုံးနေသည့်ဂျမိုင်းဝန်ဆောင်မှုများသတင်းကိုဆက်လက်တင်ပြပေးပါမယ်။အာနာချင်းစနစ်ကိုတော်လည်နေကြတဲ့ပြည်သူလူထုကိုဖိနှိပ်ညှဉ်းဆဲဖို့ဂျမစယုစုဟာဂျမိုင်းနဲ့ဆိုင်တဲ့အဆောင်တွေပြင်မထားတိုက်ခိုက်နေတာကြောင့်ဂျမိုင်းဝန်ဆောင်မှုလုပ်ငန်းတွေပြန်လည်စတင်နိုင်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့သွေးစွငွေဖွဲ့ကထောက်ဖော်ပြောဆိုလိုက်ပါတယ်။လေကြောင်းတိုက်ခိုက်ခံရခြင်းကြောင့်ဆုံးရှုံးနေသည့်ဂျမိုင်းဝန်ဆောင်မှုများဆိုတဲ့အစီရင်ခံစာကနေတီးပေးပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာပြည်ပေါ်လေစီတင်ဖို့ရောင်းချတာတွေပိတ်ဆို့အေးအေးယူဖို့ပြက်ကွက်တာတွေရဲ့နောက်ဆက်တွဲဆိုးကျွန်းတဲ့ဆိုင်နဲ့သူတေသနစာတဲ့အစီရင်ခံစာအတွက်မြေပြင်ကပြည်သူတွေကိုမေးမြန်းခဲ့ရမှာလေကြောင်းတိုက်ခတ်မှုတွေကြောင့်သူတို့နေထိုင်ရာဒေသအသီးတွေကဂျမိုင်းနဲ့ပတ်သက်တဲ့အဆောက်အုံတွေအနည်းဆုံးတစ်ခုကနေ10ခုအထိပျက်စီးဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။အဲဒီလိုပဲပြိပက္ခဖြစ်ရာဒေသတွေမှာဆိုရင်လည်းစေဝါတွေစေဝါဆိုင်နဲ့ကရိယာတစားပလာတွေတည်ယူခွင့်တားမြစ်ပိတ်ဆို့ခံထားရတယ်လို့ပြောပါတယ်။ချင်းနဲ့ကင်းဒီပြည်ကပြေဆိုသူတွေရဲ့မှတ်ချက်တွေရဆိုရင်တိုက်ပွဲတွေနဲ့တည်ယူပို့ဆောင်ရေးစိန်ခေါ်မှုတွေကြောင့်ရေကြီးစေဝါတွေစေဝါနဲ့ပတ်သက်တဲ့ကြိယာတစားပလာတွေဝယ်ယူနိုင်ဖို့အလွန်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်။ခုလိုမရှိမဖြစ်လိုအပ်တဲ့စေဝါအထောက်ပံ့တွေကိုလေကြောင်းတိုက်ခတ်မှုတွေကဖျက်ဆီးနေတာကြောင့်ကျွမ်းကျင်အဆင့်ဂျမိုင်းလူသားတွေအထက်ပညာရှင်တွေဟာစိုးရင်ပူပန်မှုတွေမြင့်တက်လာနေကြတယ်လို့လည်းသွေးဆွငွေစီရင်ခံစာကဆိုပါတယ်။ဒီလိုဂျမိုင်းနဲ့ဆိုင်တဲ့အဆောင်တွေဖျက်ဆီးခံရမှုတွေဟာရတားပြည်သူတွေအနေနဲ့ဂျမိုင်းဝန်ဆောင်မှုရရှိဖို့ကန့်သက်ချက်တွေစိန်ခေါ်မှုတွေဖြစ်ပေါ်စေတာပဲဖြစ်ပါတယ်။ဖြည့်ဆည်းခံရတဲ့ဂျမိုင်းနဲ့ဆိုင်တဲ့အဆောက်အုံတွေကိုပြန်လည်ပြုရင်တည်ဆောက်တာလိုအပ်တဲ့စေဝါတွေစေဝါနဲ့ပတ်သက်တဲ့ကြိယာတစားပလာတွေပြန်လည်ဝယ်ယူဖို့အနည်းဆုံးအချိန်တစ်ပတ်ကနေ6လခန့်အထိကြာတယ်လို့သိရပါတယ်။ဒါအပြင်ငွေကြေးအခက်အခဲတွေကြောင့်ချိန်တို့တွင်ဂျမိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းစဉ်တွေပြန်လည်လည်ပတ်ဖို့အလွန်ခက်ခဲတယ်လို့လေကြောင်းတိုက်ခိုက်မှုဆိုတဲ့ချိန်ချမှုအောင်မှနေထိုင်နေရတဲ့အတွက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောက်လန့်နေရမှုတွေကြောင့်ဂျမိုင်းလူသားတွေနဲ့အတက်ပညာရှင်တွေဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်။ဂျမ်ဖက်စီအိုစုအနေနဲ့စစ်ဘက်ရဲ့ဘက်ခွဲခြားခြင်းမရှိဘဲရသားပြည်သူတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ပြီးဂျမိုင်းလူသားတွေသာမကလူနာတွေကိုလုံခြုံစိတ်ချစွာကုသပေးနိုင်မှုနဲ့ကုသမှုခံယူနိုင်မှုကြီးမားတဲ့အချင်းချောက်ကန့်သတ်မှုတွေလို့စီရင်ခံစာမှာဖော်ပြထားပါတယ်။ဂျမိုင်းလူသားတွေအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုစူးစမ်းရှောင်တိမ်ပြီးရွှေ့ပြောင်းနေထိုင်ရနေရာတွေမှာဂျမိုင်းဝန်ဆောင်မှုတွေပေးနေပေမဲ့ဂျမိုင်းဆောင်ရှောက်မှုခံယူမဲ့ရတားပြည်သူတွေအနေနဲ့ဂျမိုင်းဝန်ဆောင်မှုပေးတဲ့နေရာကိုသွားဖို့စိန်ခေါ်မှုတရက်ဖြစ်လာပြန်တာကြောင့်ဂျမိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေရဆိုင်လိုက်ရတာမျိုးတွေလည်းရှိနေပါတယ်။မြို့သားညီညွတ်အစိုးရ NGO မှတ်တမ်းတွေရစေုပ်စုဟာစေယုံနဲ့စေကန်းစုစုပေါင်း343ခုဖျက်ဆီးခဲ့ပြီးဂျမိုင်းလုံသား104ဦးကိုတက်ဖြတ်ခဲ့တယ်လို့သိရပါတယ်ရှင်။ရန်ကုန်မြို့တော်ကမြို့နယ်အချို့မှာစစ်မှုထမ်းရမဲ့မြို့သမီးတွေစီရင်စားကောက်တဲ့တရင်ကိုလည်းတင်ပြပေးပါမယ်။ဂျမစကောင်စီကပြည်သူ့စစ်မှုရေးနိယုတ်ပဒေကိုထုတ်ပြန်ကြေညာလိုက်ပြီးရပိုင်မှာပဲရန်ကုန်မြို့တော်ကမြို့နယ်ချုပ်မှာစစ်မှုထမ်းရမဲ့မြို့သမီးတွေစီရင်စားကောက်နေပြီလို့သတင်းရင်းမြစ်တွေကပြောပါတယ်။ခုရပိုင်တွင်တကုံစိတ်ကမ်းမြို့နယ်နဲ့တာမွေးမြို့နယ်တို့မှာစစ်မှုထမ်းရမဲ့မြို့သမီးတွေစီရင်လိုက်ကောက်နေတယ်လို့ပါကေရမြို့နယ်ခုနှစ်ရှိရွက်အုပ်ချုပ်ရေးမှူးရုံးမှမြို့သမီးစစ်မှုရန်စီရင်ကတ်ထားတယ်လို့ရန်ကုန်စကော့ဒဝက်ကဆိုပါတယ်။တကုံမျိုးသစ်စိတ်ကမ်းမျိုးနဲ့အမှတ်94ရက်ကွက်မှာဆိုရင်အုတ်ချုပ်ရည်မှုခင်မောင်စင်ကစစ်မှုထမ်းမှုအကြောင်းဝင်နေတဲ့မျိုးသမီးတွေစီရင်လိုက်လံကောက်ယူနေပြီးစီရင်သွင်းလိုက်ပြီဆိုတာနဲ့အိမ်မှာရှိနေရမယ်လို့ပြောဆိုသွားတယ်လို့သိရပါတယ်။ ထို့အတူတာမွေမြို့နယ်ကလူရည်ထူထပ်တဲ့ကြောင်မြောင်ပါဝင်ချိုးတော့ရက်ွက်တွေမှာလည်းစစ်မှုထမ်းမှုအကျုံးဝင်နေတဲ့မျိုးသမီးတွေစီရင်စတင်ကောက်ယူနေတာရှိတယ်လို့တာမွေမြို့မှာနေထိုင်သူတို့ကပြောပါရယ်ခုလိုစင်းလာကောက်သွားပြီမဲ့ဘယ်ချိန်မှစစ်မှုစားထမ်းရမယ်ဆိုတာကိုတော့စင်းလာကောက်တဲ့အုပ်ချုပ်ရေးအဖွဲ့ကပြောဆိုတာမျိုးမရှိဘူးလို့ဆိုပါရယ်အနာသိန်းချမ်းဖတ်စစ်ကောင်စီကဇန်နဝါရီလ23ရက်ကပြဋ္ဌာန်းလိုက်တဲ့စစ်မှုထမ်းဥပဒေအရ18နှစ်ပြည့်ပြီး28နှစ်မပြည့်သေးတဲ့အမျိုးသမီးတွေပါစစ်မှုထမ်းရမယ်လို့ပါဝင်နေတယ်လို့ဆရာဝန်နဲ့အင်ဂျင်နီယာတို့လို့ကျွမ်းကျင်အမျိုးသမီးတွေဆိုရင်အသက်18နှစ်ပြည့်ပြီးအသက်35နှစ်မပြည့်သေးတဲ့အမျိုးသမီးတွေစစ်မှုထမ်းရမယ်လို့သိရပါတယ်ရှင်ခုနောက်ဆုံးသတင်းတစ်ပုဒ်ကတော့ကိုပိုင်ရော့ခ်တခြင်းတွင်နဲ့ပရိသတ်ကြိုက်နှစ်သက်ကြတဲ့ဆိုရော်မာရစ်ဆာရဲ့ဇာပနအခမ်းအနားကိုရေဝေးတုတ်တံမှာကျင်းပတဲ့သတင်းဖြစ်ပါတယ်။ကိုပိုင်ရော့ခ်တခြင်းတွင်နဲ့ပရိသတ်ကြိုက်နှစ်သက်ကြတဲ့ဆိုရော်မာရစ်ဆာဟာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ညပိုင်းမှာကွယ်လွန်သွားခဲ့ပြီးမနေ့ကဇန်နဝါရီလ25ရက်နေ့မှာသူ့ဇာပနအခမ်းအနားကိုရေဝေးတုတ်တံမှာပြုလုပ်ခဲ့ပါတယ်။စိုက်ပျိုးနိုင်သလောက်ရိတ်သိမ်းရခြင်းတို့မမေ့နဲ့ကွာ။ရရဟအချိန်အခါပါလို့သူရေးသားခဲ့တဲ့စာစုနဲ့တူသူတပ်ပုံကဇာပနခံမရှိမှနောက်ဆုံးကီးပို့ဆောင်သူများကိုကြိုနှင့်နေပါတယ်။ဒီကြမိတဲ့ဂျိုဆက်ပါဝင်တဲ့ရေဝေးတုတ်တန်ခံမဆောင်တက်မှာကျင်းပတဲ့မာရီဆာရဲ့ဇာပနခံနာမှာရုပ်ကလက်ထားရှိရာမှန်ကန်တဲ့ကိုမိသားစုနဲ့ယဉ်သူတွေပဲဝင်ခွင့်ရလို့မှန်ကန်ပြင်ကရိုက်ကူးရတဲ့သူပုံရိပ်တွေကဝေဝါးနေပေမဲ့ဇီလီနေတဲ့သူ့ရဲ့နောက်ဆုံးရုပ်ကလက်ကိုတည်သားစေပါတယ်။အိပ်ပျော်နေတဲ့အတိုင်းပဲလို့လာရောက်ချစ်ရှုကြသူပရိသတ်ကမှတ်ချက်ပေးကြတဲ့မာရီဆာဟာသူနှစ်သက်ရာရော့ဂီတာနဲ့ကိုပိုင်တန်စင်ပေါ်မှာရည်တည်ချက်ခိုင်ပါသူဖန်တီးမှုတွေပေါ်မှာပြက်သားချီလင်းတဲ့မာနရှိသူအဖြစ်ဂီတအတိုင်းဝိုင်းကမှတ်ချက်ပြုကြပါတယ်။ပြီးခဲ့တဲ့1990ကာလတွေမှာဆူရော်ဖြစ်ဖို့မီးရွယ်ခဲ့ပေမဲ့လည်းရေးထားတဲ့ဒေသချင်းတွေကိုကိုယ်တိုင်သိဆိုဖို့ဖြစ်လာခဲ့ပြီး1993ခုနှစ်မှာပုံရိပ်မဲ့ graphic ဒေသချင်းတွေစတင်ထွက်ရှိလာခဲ့တာဖြစ်ပါတယ်။ပထမဆုံးခွေမှာပဲဆွဲအားစင်မီလက်စွန်လေးတဲချေပြက်အခြေယူစတဲ့အားကောင်းတဲ့ပေါသချင်းတွေနဲ့စတင်အောင်မြင်ခဲ့ပြီးကင်စနာကလည်းကြော်ကြားတဲ့ဒေသချင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ဒေစီရီခွေပေါင်း14ခွေထွက်ရှိခဲ့ပြီးမဖြတ်ချီရသေးတဲ့တေးသချင်းတွေလည်းကျင်းရစ်ခဲ့ပါတယ်။ကိုပိုင်တေးသချင်းကိုပိုင်သီဆူဟန်တွေနဲ့လူပညာဆိုတာရှင်ပြိုင်စရာမဟုတ်ဘူးလို့ယုံကြည်ချက်နဲ့ရုပ်သံအင်တာဗျူးတစ်ခုမှာဖြေရှားခဲ့တဲ့ဆိုရမာရီဆာဟာကြောက်ကဲ့ရောဂါခံစားခဲ့ရပြီးကွယ်လွန်ချိန်မှာအသက်58နှစ်ရှိပြီဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်နဲ့မချေးမုံတို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီရဲ့တော်လိုင်းဒေဂီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။ Kelvin သိန်းရဲ့ PDF ဆိုတဲ့ဒေသချင်းလေးကိုထုတ်လွှင့်ပေးပါအောင်မယ်ရှင်။
က်ရှိတယ်ပင်ဆက်ရှစ်ဆက်နိုင်ငံဝထိုင်ရရမယ်မချောင်းနေရှစ်ဆက်ငါတို့ရဲ့ပြည်သူတွေပင်ဆက်ရှစ်ဆက်ပြည်သူတွေရဲ့ရမယ်မချောင်းနေရှစ်ဆက်ပြည်သူကတင်းနေရှိတယ်ပင်ဆက်ရှစ်ဆက်နိုင်ငံဝထိုင်ရရမယ်မချောင်းနေရှစ်ဆက်
ဒီကနေ့ညထုံးလွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုံးလွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ဝါဘာသာနဲ့ပတ်စင်တဲ့များကိုရခီလာကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမမစင်စကလာစမြန်ပမာတရမယ်ဂိမ်ဘွိုက်ဘွိုက်ခန်ကီအစမေတကရက်အွန်လိုင်းစတောင်းတောင်းတွက်ခိုင်ကရချက်ဖန် NUG တုကမော်ယာကီလာဟေစတောင်းတချီကနေဂရောင်းကရအုပ်ကွာမိုင်ပန်ကရကွာကရကေခန်ကီဆွန်ဆောင်ပွန်ကွေကရခောကရဂျောတီပမောချစ်ချောကွန်ပီဟာပဟွန်ဆွန်ဆောင်ပွန်အုတ်အမမမလုံဖုန်ချင်းချပ်တာမဝင်ခိုင်တန်အာကဒါခီတီတငါလွေစငိုင်းကရချစ်ချောပယုကေချန်ကန်ချောပန်ကွမ်အမျိုးသားညညရဲ့အကျူရာတည်တလာဟဲ့ကဒကအုပ်ကွမ်းပါအကိကနေကပစံဟဲ့ဂရောင်းကတီဟေတယုကန်ကြောမန်းဆောဆောင်ပွန်ကွေကရမောမ်ကရချောတီပမောကဒမန်းအန်အာကောဆောဆောင်ပွန်ကွေကရပုန်ကွမ်းအတီဖန်မောကန်ကြောကရပကုမေအန်အာကောချွတ်ကြောအမျိုးသားညညရဲ့အကျူရာမိုင်းပေါမန်းခန်ခီပမောဖေရယ်ယူနစ်အန်အာကောဆောဆောင်ပွန်ကွေကရခရမေတီယုချွတ်ကြောကော်မရှင်ခောကရကြောမိုင်းပယုကန်ကြောကီခန်ခီအလုတိုင်းတလီတလိုက်ကောင်ကကောတိခေါင်အန်အာကောဆဆကွေကတဲ့ဟေတီကန်ကြောကူကြီးဖုန်တင်းချပ်အန်အာကောဆဆန်ဖုန်ကွေကမောကခေါကကြောတိဘွန်ဒီယူကန်ကြောကကုမ်အပွန်ကွေကတောင်းလေခိုင်အန်ကောင်ကပယူကီကန်ကီဆဆန်ဖုန်မောကပမောမဆွန်ကန်ကြောပယူအေကပြန်းကွန်ပွေဟပဟွန်နော်ကိဟိုက်တိုကတိအံပမောကဥပကွာမိုင်ပွန်ကကောင်ကတတ်ခန်ကီအန်အာကောမခခွေကတတ်တိဆဆန်ဖုန်မောကပချောပခေါส่วนกับยางก่อนไปเมืองเปิ้นกับกวางกระตัดอังอาเขาซ่องซ่องปุ่นเวกระปริญญาณก่อนไปหาไปหนอีจอติอุดมมอมฟงติงชอบอายกระปังกุมอ่านประมอดเมืองพี่ดองสู่จะชอบกายตาวิมังคายตันไม้ประมอดในบรรดาจะชอบกายอังอาเขาปุ่นที่เวกระหักปังกุมอ่านเตะปุ่นเวกระจองเฮ้สตังราจิจิกันเนพันหมอตุกาเอซ่องซ่องปุ่นเวกระกะจงส์ออฟสปรอมเออีจอติมอสเลปุยกอชีตับเลนมันบุยสุกซักครอมรีนอกีอยู่นานกระตับเตวงติงชอบตายเยมัวอากาศกิติตังอาราสงายกระโซเชียลมีเดียตะปอกพันมองเมืองบีรองสู้ตัวกระเจ้าเอกระเมืองแคนคีโซซังอังเมืองปุยตังตาปุ่นติดิสออฟสปรอมแม้โซซังอังเมืองตังตาปุ่นติจีตะกระส่วนเอเอจอดกุยกระตัวเกิดติไม้พันเอกตัวเกิดอยู่นานกุยกระสาวรอมเอติดติดตะลายอ้อมอยู่นานประมาจุบจอตับแลนด์มันบุษุกสาขันกิส่วนสังพุนกุยกระก็จงสอบสปรอมกี้นอกกิปุนที่มอสละปุยมอปุยมออังอากอกุยรอมรีกี้อยู่นานอ้อมประมอตุกายกันแน่ส่วนสังพุนอุบกวางเอเมืองเจ้าตีจุบจอตับแลนด์พระนางกุยเอจอดกุยกระฟารอมฟารีมาเอจอดกุยกระก็จงตุติตะลายเอจอดกุยกระฟารอมฟารีตุติฟงติงชอบอายุนั้นอมอันจุบจอตับแลนมันปุสุซาคันคีกรังไครปชาวกีกรังนายกุจีคันคีปนติเลียกคันกระดับเมืองรัชชาเลือกไฮแอนซ่องซังปุนกุยกระ မောင်လိုက်လီနော့ကိုဘွန်ဒီဒီကရတင်ကရကျော်ခိုင်ကရမင်ဟော့တတိတလိုက်စတန်ရွေချစ်ချီကနေကရမင်ရှမ်ပလက်ဆဲပမောချစ်ချောဒီဥပကွမ်တပ်လန် TNLA တမဟာရာကရအနောင်ချိုခန်ကီချစ်ချောတပ်လန်ပူစုဆာခွိတိပွင်ပလီမာဂျာဖိုက်တာကွန်ပီဟာဘွန်တကဘွန်ကွေကရယုံရာကကွေကရမာတီချစ်ချောပလက်ရာ TNLA ပလီကလိုက်စတန်ກະລະຄິດຕິຕັງາຕິສງາຍປັກສງາຍລະຕາຍກັນແນ່ພັນຫມໍກະລະໄວນາງຈູກະລະລຸມຊິເປັນໄມ້ຖ້ວຍອົກແຄນຄີລອບລຸມອານຫ້ວຍຕິປຸຍໄມ້ຈັກປູລະຈາຈາໄຟຕາໄມ້ປລີຣາມູດຶກໄຂອັນຫມໍຄືຈາປລີປະປຸຍກິແກນແນ່ກອນພິຫາບຸນຕະກາບຸນກວຍກະຍຸມລະກະກວຍກະມັດຍຽຍັງອັງອາກກວຍກະລະກະສົມພັນຫມໍລຸມຊິເປັນອັງອາກກວຍກະລະເຫຍອໍອັນບໍ່ມາຈຸດຈໍຕາແປນປຸຍສຸສາຄັນຄີມໍຄືຈາປຸຍຄີປລີມາຈາກປູລັດຊາຄັນຄີຍຽອູດກວດພິຫາບຸນກໍກວຍກະຫາ PSNF TNNA ຈຸດຈໍແລນຈານຄອມດີຍັນຫູຕະຕິຕະຫຼາຍບຸນກວຍກະຈອງປໍມໍກະດັກຄີຕີກາລຸສງາຍປັກປູລຸຍຈາຍຄັນຄີອັງອາກໍປັນມໍກະດັກແວງຈາກແມ່ຍັງແປມປາວຈຸດຈໍຕາແປນມັນປຸຍສຸສາກໍປາດີຫ້ອຍທີ່ປຸຍປລີມາຈາກປູລັດຊາຕະຕິຕະຫຼາຍບຸນກວຍກະຈອງເຫစတမ်ပွန်ကြည့်ကြည့်ကရတတိဟုတ်တဲ့တိမ်ပုပ်ကောင်ကျွပ်ကျပလောင် PSNF TNNA ပမောကျွပ်ကျပွန်ဆောဆောင်ပွန်ကွက်ကဟခွန်ကီခန်နဲကဒါရာရင်တငါပွန်နုံဝင်းတင်းလွေမူညယံတတိမစီခန်ကီပွန်ဒီယုကန်ကျကရတတမိုင်းဟုချက်ညန်ကရဥကရကွေညယံအန်တတိဟေကန်ကျကရဘုချက်ညန်ကီကရတတဆွန်ကရဥကရကွေကွန်ပွေဟာပဟွန်ကဒါဝိနမ်ဆန်ဝင်းတင်းမအောင်ဝင်းတင်းတန်လွင်ခန်ခီဘွန်ဒီယုကန်ကြောကရချက်ညန်ကရဥကရခွေစွန်ကွန်ပဟဘွန်မိုက်တော့ကရတတောင်းစွန်ကီတတိတလိုက်ပလကရ PSNF TNNA ကျွပ်ကျပလကရစတွေအိုင်ဗျာမကနန်ပမဂရုံးကရဖစ်စွန်ကပြန်ကွန်ပဟဘွန်မိုက်ကပြန်ကွန်ဘွန်ခန်ခီမခခွေကရတုန်နေတီဆွဆံပုန်ခွေကတီအပင်ကလမဆွဆံပုန်ယွေကန်ကြောင်ခွေကဆန်းလန်တီ PSNF မိုက်ပမကျွပ်ကျ TNNAကွေကဟကီစွန်ကရပွန်ကကွမ်ကတာဆောဆောင်ပွန်ကွေကတပ်တဲ့ကီခွန်ဘွန်တတိတလိုက်မိုင်းပမနကွန်ကရဖစ်စွန်ကပြန်ကွန်ပြာဘွန်တငွေမူဘွန်ဒီယုကန်ကျော်ကတာတတဲ့အပွန်ကွေကတော့ဆောဆောင်ပွန်ကွေကဟခွန်ကန်ကျော်ပလကရဘွန်ကနေပမကဒတူအကွမ်တအောင်ခန်ကီကရညေယံမိုင်းဆောဆောင်ပွန်ကွေကတတော့ဘွန်မိုင်းကဖစ်ကရညေအန်အားဘွန်မိုင်းပလကရညုံဥညုံကွေအန်အားဘွန်မိုင်းကမ္ဟောမြဲမာအန်အားบุญไม้ปลากระจุยอังอาบุญไม้ปลากระสตาบิวออฟอังอาหมอคืออังกินยังกุยปอกยามปุนติกุยเนี่ยมาติพันหมอกร้องเนี่ยมาอันซุซองปุนกุยกระปริญญานเกยุกหมออมปมอจุจอบุญไม้ปลากระลาลีอังอาบุญไม้กระปุนอควางคอมอุยอังอาไม้บุญไม้กระปุนดิสินงาอังอาพันหมอปลากระยอมอุดยอมกุยเนี่ยมาอังอาปลากระตอตองกุจิซุซองปุนกุยกระอควางเอปมอจุบจอปกุยจูลือค้างกาวนุ่มคันคีสนสังปุ่นกุยกระตอตองกิปลักร้านยมอดยมกุยหมายปกร้องกระชมสะแคนเซอร์อังอากอสนสังปุ่นจูจากิติปริญญาอยู่กับหมอปุ่นที่อยู่กันจอลุตายกาศสนกิตติตันลายหมายปุ่นที่โตกระตอตองสนปลักระกุจิตติปุ่นกุยกระตองเฮสตางเอ็นมอสตางปะโตจุบจอไปอยู่กันค้างกระดาจักพังอนุจิข้าวเนียดไปกรองลายสตางปะกระเกปุกุยกระฟาร์มฟารีหมายแกมอกระพลัดปะกรองสนปิตติตันลายก็สไตล์เต็มส่วนประกอบด้วย
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်